Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာ10ရက်အင်္ဂါညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Light Meter 1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လင့်ချိန်တွင်တစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအရေးကုလသမဂ္ဂမှာဒီနေ့ဆွေးနွေးပါမယ်မြန်မာဘိန်းထုတ်လုပ်မှုဟာအာဖဂန်နစ္စတန်နိုင်ငံထက်တလွန်သွားပြီလို့ကုလသမဂ္ဂအစိုးရကစာမှာဖော်ပြထားပါတယ်မြန်မာပြည်ပခါတွေကြောင့်ငွေကြေးဖောင်းပွားမှုနဲ့မတည်ငြိမ်မှုတွေဖြစ်နေပါတယ်ဆိုတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပ
ါဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်စကိုင်းဘက်ပလဲမြို့မှာကလေးတူးပါဝင်လူ9ဦးထက်မနည်းသေဆုံးစေတဲ့စစ်ကောင်စီလေကြောင်းတက်ခတ်ခဲ့ပုံကိုဒေသတော်ဝန်ရှိသူက
ဆက်နိုင်ငါးမိနစ်လောက်မှာပြစ်ခတ်လိုက်ရတယ်ဆက်ပိုက်တာနဲ့ဒီချက်ပြစ်လိုက်တာဒါ location ပေါက်ပြီးတော့ဗလာနဲ့ကောင်းလို့ပါတတိကျကျပေးလိုက်ပြီးတော့ပြစ်ခတ်လိုက်ရတာ
နောက်ရှမ်းမြောက်နမ်ဆန်မြို့ကိုစစ်ကောင်စီလေကြောင်းကတက်ခတ်ခဲ့တာမှလည်းထိခိုက်ပျက်စီးမှုရှိခဲ့ပါတယ်နောက်ရခိုင်အထက်ပိုင်းချင်းကပလဲဝါမှာနေဆက်ထွက်ပေါက်အရေးပါတဲ့နုံဘူးပြူဟာကုန်းကိုအေးအေးသိမ့်ပိုက်လိုက်ပါပြီအခုလိုသတင်းလွှားတွေပြီးမှာတော့အင်္ဂါညပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာလယ်သမားဘဝနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံသတင်းဆာမားနဲ့ကမ္ဘာတစ်လွှားခီးတွားအစီအစဉ်တွေကိုဆက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထေတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာအရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခက်ရက်စေးရေးဆုံးဖြတ်ချက်မူကြမ်းကိုအခြေတင်ဆွေးနွေးဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်။ဒီမူကြမ်းအရဂါဇာကမ်းမြောင်မှာကပ်ဘေးတင့်နေတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုအခြေအနေနဲ့ပါလက်စတိုင်းအရက်သားတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေအပေါ်စိုးရိမ်ပူပန်မှုတွေအပါအဝင်အစ္စရေးနဲ့ပါလက်စတိုင်းအရက်သားတွေကိုနိုင်ငံတကာဥပဒေတွေအရကာကွယ်ပေးနိုင်မှုအတွက်လည်းအလေးထားဖော်ပြထားပါတယ်။ဒီဆွေးနွေးပွဲမှာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုအဖွဲ့အစည်းအလုံးလိုက်နာကြဖို့နဲ့အရက်သားတွေကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအောက်မှာအကာအကွယ်ပေးနိုင်မှုအတွက်အလေးထားဆွေးနွေးတောင်းဆိုကြမှာဖြစ်တယ်လို့တရားခံများအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတေချာရောက်စေဖို့အတွက်လည်းဆွေးနွေးသွားကြမှာပါအလားတူအဆိုပြုချက်မူကြမ်းကိုပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပေမဲ့အမေရိကန်ရဲ့ဗီဒိုအာဏာသုံးပြီးပယ်ချခဲ့တဲ့အတွက်မအောင်မြင်ခဲ့ပါဘူးအမေရိကန်ဘက်ကတော့ဒီလုံခြုံရေးကောင်စီရဲ့အဆိုပြုချက်မူကြမ်းကိုဆန့်ကျင်ကြောင်းနဲ့ဆန့်ကျင်ကြောင်းနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမီလာကမနေ့ကသတင်းထောက်တွေကိုပြောထားပါတယ်ရှင်
ယူကရိန်းသမ္မတအနေနဲ့တော့အမေရိကန်သမ္မတနဲ့လွှတ်တော်အမတ်တွေကိုအကူအညီဆက်ပေးရင်ကိုယ်တိုင်တွေ့ဆုံတောင်းဆိုဖို့ရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီနေ့ဝါရှင်တန်မှာတွေ့ဆုံရမှာရုရှားကြီးကျော်မှုကိုခုခံနေတဲ့ယူကရိန်းအတွက်အကူအညီရရှိဖို့တိုက်ရိုက်ပြောကြားခွင့်ရမှာဖြစ်တာပါ။အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါဒီနေ့မှာရရှိခဲ့တဲ့အောင်မြင်မှုတွေပေါ်အခြေခံပြီးရှိလာမယ့်နှစ်မှာရလာနိုင်တဲ့ရလဒ်တွေအကြောင်းထည့်ပြောမယ်လို့လည်းယူကရိန်းသမ္မတကထုတ်ပြောထားပါတယ်။ဝါရှင်တန်မှာရှိတဲ့မြို့သားကာကွယ်ရေးတပ်ကတော်မှမနေ့ကမေကွန်းပြောရမှာတော့ယူကရိန်းစစ်အတွက်လေကြောင်းရန်ကာကွယ်ရေးတိုးချဲ့ဖို့မစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းတွေဂျက်လင်တွေအကူအညီတောင်းခံနေတဲ့ယူကရိန်းသမ္မတကဝေဟင်းကိုစိုးမိုးထားဖို့လိုအပ်ကြောင်းထည့်ပြောခဲ့ပါတယ်။နိုင်ငံရေးသမားတွေကိုစစ်သည်တွေကိုသစ္စာမဖောက်ဖို့နဲ့ကာကွယ်ရေးအတွက်လက်နက်လိုအပ်တယ်လို့လွတ်မြောက်ရေးအတွက်ညှဉ်းပန်းမှုလိုအပ်တယ်လို့လည်းသမ္မတဇယ်လန်စကီကတတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
။ယီမင်နိုင်ငံကဟူသီတွေထိမ့်ချုပ်ထားတဲ့နေရာကနေဒီကနေ့ပြစ်လွတ်လိုက်တဲ့ဒုံးကျင်တစ်စင်းဟာဘတ်အာမန်ဒက်ရေလက်ကြားမှာရှိတဲ့နော်ဝေးအလံတက်ထားတဲ့ရေနံတင်သင်္ဘောတစ်စင်းကိုထိမှန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ရေနံတင်သင်္ဘောစက်ဒရင်ဒါဘောမှာမီးလောင်မှုဖြစ်ပွားခဲ့တယ်လို့အမေရိကန်ဗဟိုစစ်ဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လူထိခိုက်သေဆုံးမှုတော့မရှိပါဘူး။သင်္ဘောဟာအေဒင်ပင်လယ်ကွေးနဲ့ပင်လယ်နီးတို့ကိုဆက်သွယ်ထားတဲ့ ဘတ်အမန်ဒတ်ရေးလက်ကြားကိုဖျက်သွားစင်မှာအခုလိုပြစ်ခတ်ခံခဲ့ရတာပါဒီဒုံးကြီးဟာတင်းမောဖျက်ဒုံးကြီးဖြစ်တယ်လို့လည်းအမေရိကန်ဗဟိုစစ်ဌာနချုပ်ကပြောပါတယ်တိုက်ခိုက်မှုဖြစ်နေချိန်မှာအမေရိကန်တင်းမောတွေရှိနေခြင်းမဟုတ်ပေမဲ့အမေရိကန်ရေးတပ်ဖျက်တင်းမော USS Mason ကရေနံတင်တင်းမော Surrender ကိုအကူအညီတွေပေးခဲ့ပါတယ်ဒီတိုက်ခိုက်မှုဟာ Israel ကိုပြစ်မှတ်ထားတဲ့မောင်းသူမဲ့လေယာဉ်တွေနဲ့ဒုံးကြီးတွေပြစ်လွတ်ခြင်းနဲ့အတူပင်လယ်နီအနီးမှာ Iran ကြောထောက်နောက်ခံပြုထားတဲ့ Houthi စစ်သွေးကြွတွေရဲ့နောက်ဆုံးတိုက်ခိုက်လိုက်တဲ့လက်ချက်လည်းဖြစ်ပါတယ်အစ္စရေးကိုဥတီပြီးတော့ယီမန်ကိုဖျက်သွားတဲ့ဘယ်တင်းမောကိုမဆိုပစ်မှတ်ထားတိုက်ခိုက်နေတယ်လို့ဟူသီတွေကစနေနေ့ကပြောဆိုထားပါတယ်ရှင်
။ပါကစ္စတန်မှာတော့စစ်သွေးကြွတိုက်ခိုက်မှုကြောင့်လုံခြုံရေး20ကျော်နဲ့စစ်သွေးကြွ30နီးပါးသေဆုံးခဲ့ပါတယ်။ပါကစ္စတန်အနောက်မြောက်ခိုင်ဘာပခ်တွန်ခွာပြည်နယ်မှာစစ်သွေးကြွတွေတိုက်ခိုက်တာကြောင့်လုံခြုံရေး23ဦးထက်မနည်းသေဆုံးပြီး36ဦးထက်မနည်းလည်းဒဏ်ရာတွေရသွားတာပါ။အာဖဂန်နစ္စတန်နဲ့ဆက်နဲ့ကလေးလူမျိုးစုတွေနေထိုင်ရာဒါရဝါအစ်မေခန်ခရိုင်အတွင်းဒီနေ့မနက်အစောပိုင်းမှာစစ်သွေးကြွတွေကတိုက်ခိုက်ခဲ့တာပါတိုက်ဆုံသူတပ်ဖွဲ့ဝင်တွေဟာအိပ်ပျော်နေခဲ့ကြတာလို့အမြင်ဖော်လို့တဲ့ဒေတာရင်းတာဝန်ရှိသူတို့ကိုကပြီး AFP သတင်းဌာနကတော့ဖော်ပြထားပါတယ်အဲ့ဒီဒေတာကိုတခြားဒေတာကကယ်ဆယ်ရေးတွေလည်းဆင်လွတ်ထားတယ်လို့တာဝန်ရှိသူအိုက်ဆက်မိုဟာမက်က VOA ကိုပြောပါတယ်တိုက်ခိုက်မှုတွင်တိုက်ဆုံသူအရေအတွက်တိုးလာနိုင်တယ်လို့လည်းဒေတာရင်းမီဒီယာတွေမှာရေးသားဖော်ပြနေပါတယ်စစ်သွေးကြွတွေဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားနဲ့စစ်တပ်လုံခြုံရေးစခန်းအုပ်တတိုင်းကိုဝင်တိုက်ဖောက်ခွဲပြီးနောက်အသေးခံစစ်သွေးကြွတွေကလည်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါဒီတိုက်ခိုက်မှုအတွင်းစစ်သွေးကြွ28ဦးထဲမှာလည်းသေဆုံးသွားပါတယ်ပါကစ္စတန်ခြေစိုက်တာလီဘန်အဖွဲ့နဲ့လက်တွဲဘက်လူသိစိတ်မများတဲ့စစ်သွေးကြွအဖွဲ့ထီရီကီဂျီဟတ်ပါကစ္စတန်အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းတော့ထုတ်ပြောထားပါတယ်အဲ့ဒီအဖွဲ့ဟာအခုလာပိုင်းအတွင်းလုံခြုံရေးတပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာပါခင်ဗျာ
ဒီဝေအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11683ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါည VOE ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။တရုတ်မြန်မာနယ်ကြားတည်ငြိမ်ရေးနဲ့လက်နက်ကိုင်ပြိပခါတွေချုပ်ငြင်းရေးမြန်မာနိုင်ငံအတွင်းကတက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းနိုင်အောင်ဆက်လက်ပံ့ပိုးကူညီသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်ပြောပါတယ်။
妙
白天马木里要加多嘛得用妙马内家地大地年米得三亚破西阿龙阿久西巴对也许地震呢年间一股压心来没了用几把的妙马内个妙白个得三亚破西阿龙对上水内比阿包勒克那桑内压勒脱保给他个得用内个阿尼内今年米把的比松内提塞勒半步古尼布勒阿顿西巴的所比得用内个家一文尼塔那标滚一မောင်နှင်ကပြောဆိုသွားတာပါတရုတ်နိုင်ငံရဲ့အကူအညီနဲ့ MNDAA, TNLA, AA အဖွဲ့ကတာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့သတင်းမနေ့ကထွက်လာခဲ့ပါတယ်။ဘယ်မှာဆွေးနွေးတယ်ဘယ်လိုအကြောင်းအရာတွေနဲ့ဆွေးနွေးတယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံမြောက်ပိုင်းမှာညီနောင်သုံးဖွဲ့လို့ခေါ်တဲ့မဟာမိတ်တိုင်းရင်းသားအဖွဲ့တွေဘက်ကမြန်မာစစ်တပ်ကိုအရှိန်မြှင့်တိုက်ခိုက်ပြီးတော့နေဆက်ကုံသွေးကြီးအရေးကြီးတဲ့စခန်းတွေတော်တော်များများတိမ့်ပိုက်ပြီးတဲ့အချိန်တရုတ်နိုင်ငံကအခုလိုဂျာဝင်စစ်ဆက်တဲ့အတွက်စစ်ကောင်စီဘက်ကတောင်းဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်နေဆက်ကုံသွေးကြီးထိခိုက်ခဲ့ပြီးတရုတ်စီးပွားရေးလုပ်ငန်းတွေနစ်နာခဲ့တယ်လို့တရုတ်နိုင်ငံပိုင်စီမံချက်တွေရဲ့လုံခြုံရေးအပေါ်မှာလည်းချင်းချောက်မှုတွေရှိလာနေတယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာကျင်းပခဲ့တာဖြစ်ပြီးကိုကန့်ဒေတာမှဒီလကုံတီအပြစ်ခတ်ရဲစေးဖို့သဘောတူထားတဲ့အကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့နီးစပ်သူတူက VOE ကိုပြောပါတယ်ရှင်။
မြန်မာအနေနဲ့ကမ္ဘာမှာဘိန်းထုတ်အများဆုံးနိုင်ငံဖြစ်အာဖဂန်နစ္စတန်ကိုကျော်တက်သွားပြီလို့ကုလသမဂ္ဂကပြောလိုက်ပါတယ်။ပြည်တွင်းစစ်ကြောင့်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာသုံးနှစ်ဆက်တိုက်ဆက်ပြေးမှုတွေတိုးလာရာကကမ္ဘာမှာဘိန်းထုတ်မှုအများဆုံးဖြစ်တဲ့အာဖဂန်နစ္စတန်ကိုကျော်တက်သွားပြီလို့ကုလသမဂ္ဂအစိုးရအခန်းစာတစ်ကဖော်ပြလိုက်တာပါ။နှစ်ပေါင်း20ကျော်ကြာကမ္ဘာဘိန်းထုတ်မှုအများဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်မှာတော့တာလီဘန်တွေအုပ်ချုပ်မှုအောက်ဘိန်းဆိုင်ပြေးမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ခဲ့ရာကပြီးခဲ့တဲ့2022ခုနှစ်မှာဘိန်းဆိုင်ပြိုအေက9,800ကျော်ရှိခဲ့ရကဒီနှစ်မှာ28,100အောက်ထိကျဆင်းသွားခဲ့တာပါ2022ခုနှစ်မှာရသားစုကိုဖယ်ရှားပြီးအာနာသိမ်းခဲ့တဲ့နောက်ပိုင်း လက်နက်ကင်ပဋိပက္ခတွေနိုင်ငံအနှံ့ပေါ်လာရာကစီးပွားရေးကျဆင်းမှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာတော့ဘိန်းဆိုင်ပြင်းမှုတွေတိုးခဲ့ကြောင်းကုလသမဂ္ဂမွေးစေဝါနဲ့ရာဇဝမှုဆိုင်ရာကျုံ UNODC ရဲ့ဒီနေ့ထုတ်ပြန်တဲ့2023ခုနှစ်ရှေ့တောင်အရှာဘိန်းဆိုင်ပြင်းမှုစစ်တမ်းမှာဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ်မှာဆိုင်ပြင်းမှု33ရာခိုင်နှုန်းတိုးခဲ့တယ်လို့ဒီနေ့မှလည်း18ရာခိုင်နှုန်းထပ်ပြီးဘိန်းဆိုင်ရာက13,600ရှိခဲ့တာပါခင်ဗျာ။
မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခါတွေကြီးထွားလာနေတာ၊ကုန်သွယ်ရေးနဲ့ထောက်ပို့စနစ်မှာအဟန့်အတားတွေကျုံနေရတာ၊ကြက်ငွေမတည်မြင်ဖြစ်နေတာတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းအ ਨੇ အကျဉ်းလောက်သာရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာတိတ်ကဖော်ပြလိုက်ပါတယ်။2024ခုနှစ်မတ်လအထိခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာ1ရာခိုင်နှုန်းကျော်လောက်သာရှိမယ်လို့ပြည်ပခါတွေကြားကစိန်ခေါ်မှုများလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်ရဲ့နှစ်ဝက်အစီရင်ခံစာမှာခန့်မှန်းထားတာပါ။အောက်တိုဘာလကစပြီးတော့လက်နက်ကင်ပြည်ပခါတွေကြီးထွားလာရကနေလူပေါင်းတန်းဝက်လောက်နေရဲဆွန့်ခွာခဲ့ရတယ်လို့ကုန်သွယ်ရေးအတွက်အဓိကကြတဲ့ကုန်လမ်းကြောင်းတွေထောက်ပို့စနစ်တွေမှာထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်
။အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ဖို့ကြိုးပမ်းမှုအဖြစ်တရုတ်သမ္မတဟာ6နှစ်အတွင်းပထမဆုံးဗီယက်နမ်ခီးစဉ်ကိုစလိုက်ပါပြီ။နှစ်ရကြာခီးဒီနေ့ရောက်တဲ့သမ္မတရှီကျင်းပင်ကိုဗီယက်နမ်အာဏာရကွန်မြူနစ်ပါတီခေါင်းဆောင်ငွေရင်ဖူထရောင်ကဟနွိုင်းမြို့မှာရှိတဲ့သမ္မတအိမ်တော်ကနေဒီနေ့လက်ခံတွေ့ဆုံပြီးနှစ်ဖက်ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။တရုတ်ဗီယက်နမ်ဆက်ဆံရေးမဟာဗျူဟာနဲ့ဥတီချက်ဆိုင်ရာပြဿနာတွေအပြင်နိုင်ငံတကာနဲ့ဒေသတွင်းပုံစိုးရိမ်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးရမှာတဆင့်နှစ်နိုင်ငံဆက်ဆံရေးကိုစာမျက်နှာသစ်ဖွင့်နိုင်ဖို့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဆွေးနွေးအောင်အခုလိုလာရောက်တာလို့ဟနွိုင်းလေစိတ်ကိုရောက်ဆင်မှာပဲတရုတ်သမ္မတရှီကပြောခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဗီယက်နမ်နိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်အခုလိုတရုတ်သမ္မတရှီရောက်လာတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ခီးစဉ်ကတော့တရုတ်နိုင်ငံစီးပွားရေးရှင်ဝါကိုထိန်းချုပ်ဖို့အတွက်ကမ္ဘာတစ်ဝက်မှာအမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့အစ်စ်မြင့်ဤပညာဆိုင်ရာပစ္စည်းတွေထုတ်လုပ်ရမှာလိုအပ်တဲ့အရေးကြီးပစ္စည်းတွေရနိုင်ဖို့အတွက်လည်းပါဝင်ပါတယ်။ဗီယက်နမ်ဟာဘန်ဘူးဒီပလိုမေစီလို့ခေါ်တဲ့ဝါပင်ကဲ့သို့တန်ကင်းတမန်ကင်းဆက်ဆံရေးရင်းလို့ရတဲ့တရုတ်နယ်ရောအမေရိကန်နဲ့ပါကောင်းမွန်တဲ့ဆက်ဆံရေးရဖို့ကြိုးစားနေတာပါခင်ဗျာ။VOA American သံရဲ့ဒီဇင်ဘာ12ရက်အင်္ဂါညထိပ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်စကိုင်းဘက်ပလဲမြို့မှာကလေးတူပါဝင်9ဦးထက်မနည်းသေဆုံးခဲ့တာပါစကိုင်းတိုင်းပလဲမြို့နယ်ဥပဒေရုံးကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်9ဦးထက်မနည်းသေဆုံးခဲ့ရပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ခမ်းပတ်မြို့မှာလည်းစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ
။ပလဲမြို့နယ်မင်းနိုင်ရွာအနီးမှာ NUG ဂျာကာလန်အမျိုးသားညီညွတ်ရေးအစိုးရကဖွင့်ထားတဲ့မြို့နယ်တရားစီရင်ရုံးကိုဒီဇင်ဘာ12ရက်ဒီကနေ့မွန်းတဲ့အချိန်ကစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့လေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အသက်တစ်နှစ်အရွယ်ကလေးတဦးနဲ့တရားရေးတာဝန်ခံအပါအဝင်အနည်းဆုံး၅ဦးသေဆုံးခဲ့ပါတယ်။ဘုံကျဲတိုက်ခိုက်တာကြောင့်တရားရုံးလည်းပျက်စီးသွားခဲ့ပါတယ်။ဒါဟာသတင်းပေးရှိတဲ့အတွက်အခုလိုလာရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဆက်လက်နိုင်9မိနစ်လောက်မှာပြစ်ခတ်လိုက်ရတယ်ခင်ဗျ။အဲဒီလေးဆက်ပိုက်တာနဲ့လေးချက်ပြစ်လိုက်တာ။ဒါ location ပေါက်ပြီးတော့ဒလာနဲ့ကောင်းလို့ပါတတိကျကျပေးလိုက်ပြီးတော့ပြစ်ခတ်လိုက်ရတာ။ဘုံနေမှာပါဗျာကျွန်တော်တို့တော်တော်လေးကစုတ်ပြတ်သွားတော့အလောင်းတွေကလည်းမီးရှို့ရတာလို့ပုံမှန်ကြီးဖြစ်ကုန်တာကျွန်တော်မြန်မာရေးတာဝန်ခံနဲ့သူ့ရဲ့ဇနီးနဲ့အခါရဲဘော်တယောက်နဲ့ပုံရောက်တော့ဟိုဟာတခါလဲပြေးသွားတယ်လာပြီးတော့အဲ့လည်းပြန်လာတွေ့ရဲ့ဇနီးအမျိုးကလည်းအမျိုးသမီးကလည်းဆုံးတယ်တော့သူကလေးလေးတယောက်လည်းဟိုဟာတစ်နှစ်လောက်မရှိတဲ့ရှိတဲ့ကအဲ့ဒီလည်းဆုံးတယ်ခင်ဗျအားလုံးလောလောဆယ်ကျွန်တော်တို့အလောင်းသားလောင်းပေါ့နော်အော်ဒီကြိုက်တယ်ရတာကတော့မျိုးသားလာတိအဲ့တွေ့တဲ့မျိုးသားတွေကတော့ဒီကြိုက်တယ်ရပြင်းမှန်တိုင်းရတယ်ကြကုသစေသူ့ဘက်အန်တွေကလည်းကျွန်တော်တို့အဲစိတ်ချတယ်ဆိုတော့မပါဘူးပေါ့လူကြီးရတော့
တေဆုံးသွားတဲ့တရားရေးတောင်းကန်ဟာအသက်20ကျော်အရွယ်ပဲရှိသေးပြီးအမျိုးသမီးဖြစ်သူဟာလည်းကြေးရွာမှာစေနာဝန်ထမ်းဖြစ်စာတင်ကြားပေးနေသူတူဖြစ်ပါတယ်အရင်ကလည်းပလဲမျိုးနဲ့ပြည်သူအုပ်ချုပ်ရေးရုံးကိုစစ်တပ်လေကြောင်းကတိုက်ခိုက်တာဝင်ရောက်စီးနှင်တာတွေရှိခဲ့တာပါစစ်တပ်ကပြန်လည်ထိုးစစ်ဆင်နေတဲ့စကိုင်းတိုင်းတွေကခမ်းပတ်မြို့မှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိနေပြီးဒီဇင်ဘာ12ရက်ဒီကနေ့နေ့လယ်ပိုင်းမှာတော့စစ်တပ်ကလေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ တိုက်ပွဲတွေပြင်းထန်ပြီးပုံကျဲတိုက်ခိုက်ခံရတဲ့အခြေအနေကိုကမ်ပတ်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပြပါတယ
်။ဟာလေအမှတ်တရကွက်နဲ့ဒီဟာနဲ့စစ်တကုံဘက်ကခြာသွားနဲ့နေရာခြာသွားလေးလုံးလာခြာသွားတယ်။နှစ်နာရီနဲ့50မိနစ်50လောက်ကအခုတိရဒါတနက်တန်နေအခုထိကိုမဆဲသေးဘူးကြားနေရတော့မှဆိုတိုက်ပွဲကတော့စတိုက်ရှိနေတော့မယ်ပေါ့နော်အစစ်တကုံကဖြစ်လာပြီစစ်တကုံရဲ့အနောက်ဖက်ပေါ့နော်အေးဘုရားကျောင်းအေဂျီဘုရားကျောင်းရဲ့နန်းလေးကသူတို့ဒီမြို့မက်ခင်ဟာပေါ့နော်အမြို့မက်ခင်ဟာသူကကာဖာယူမှနေနေကြတော့မယ်သူတို့ဘက်ထဲမှာတော့ဒီပြူစောထီးရည်နဲ့ဒီစစ်သားရည်နဲ့ပေါင်းထားတဲ့တဘောပေါ့နော်ပြီးတော့အင်အားကတရားဝင်ချင်လောက်ရှိရတော့သိရတယ်ပြီးတော့သူတို့ကဒီသူတို့ထဲမှာကိုမှလုံးဝစစ်မတိုက်ချင်တဲ့လူတွေလည်းပါတယ်ပြီးတော့အထိကဲတဲ့လူတွေလည်းရှိရပေါ့နော်ခုနကဦးနဲ့ရှစ်ဦးလောက်ရှိရဆိုမှအဲ့လိုပြန်လွတ်လာတဲ့သူတွေပြောရတော့ရှားဟဲ့ရှင်ဟုတ
်ဒီဒေတာမှာတိုက်ပွဲတွေပြန်လဲစတင်နေဒီဇင်ဘာ10ရက်နေ့ကလည်းအမှတ်1နဲ့အမှတ်4ရက်ကွက်ကိုစစ်တပ်က၄ချောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်ကမ်ပတ်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာကိုနိုဝင်ဘာပထမပတ်မှာကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပြီးတိုက်ခိုက်သိမ်းပိုက်ပြီးတလအကြာမှာစစ်တပ်ဘက်ကထိုးစစ်တွေပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။စစ်တပ်ကုန်းနဲ့အနီးဆုံးမှာရှိတဲ့ကမ်ပတ်အမှတ်1234ရပ်ကွက်ကဒေသခံတွေဟာစစ်တပ်ကိုထိုးစစ်ပြင်ဖို့စတင်နေဒီဇင်ဘာ6ရက်ကလေးကစလို့ကြိုတင်တင်းရှောင်နေကြရတာဖြစ်ပြီးသူတို့အတွက်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
။လေကြောင်းတိုက်ခိုက်မှုကြောင့်ပလဲမြို့မှာကလင်းငယ်တူပါဝင်ငါးဦးတေခဲ့ရတာကိုကိုဝင်းခံမောင်ပြောပြခဲ့တာပါအခုတော့ရှမ်းမြောက်နတ်ဆန်မြို့ကိုလည်းစစ်ကောင်စီလေကြောင်းကတိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနတ်ဆန်မြို့ပေါ်မှာဒီမနေ့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာကြောင့်နေငါးလုံးပြက်စီးခဲ့ပြီးမြို့ကံအများစုဘေးလျာကိုထွက်ပြေးတင်းရှောင်နေရပါတယ်တချိန်တည်းမှာပဲနမ်ခန့်နဲ့မူဆယ်ဘက်မှာလည်းဒီနေ့ထိတိုက်ပွဲတွေနဲ့လေကြောင်းကတိုက်ခိုက်တာတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်ဒီသတင်းတွေရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစုံဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့အကြားနိုင်ငံရေးအရာဖြည့်ရှင်းမှုတွစ်ဆုံဆွေးနွေးကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်လက်ရှိပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနတ်စံမြို့နယ်ကအခြေအနေကိုတောင်အမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတို့က VO ကိုအခုလိုပြောပါတယ်
တနေ့အပြီတော့သူတို့ပြစ်တယ်ဒီနေ့တော့ဒီနေ့ပြန်လာပြစ်တယ်ဘောနော်ဒီနေ့ပြန်လာပြစ်ကြတော့လို့ဆိုရင်ဒီနေ့ထဲမှာဒီမော်ရဲကွက်နဲ့မြို့လေရဲကွက်မှာတော့ဒီအိမ်ငါအိမ်တော့ထိခိုက်သွားတယ်ဘောနော်ဒါကဒီနေ့ဖြစ်တဲ့ဟာတော့ဆိုရင်မြို့ထဲမှာရှိတဲ့လူတွေသူတို့ပြေးကုန်ပြီဒီဗာလဲမြို့ရဲ့မိမာတော့မှရှိတဲ့ရွာတွေထဲမှာသူတို့ပြေးကုန်ပြီဘောနော်ဒီကမှလည်းဒီအလောင်းရှိပြီးအင်ဒီစီလိုင်းလည်းအကုန်လုံးဖြတ်ထားတယ်။မိုင်းတဲဆိုရင်လည်းဒီဝါရီရတဲ့နေရာပဲရတယ်။သူတို့အဲ့ဒီမိုင်းတဲလိုင်းတစ်ခုပဲရတယ်ဘုနာအဲ့တော့ကြောင့်မို့အာလောလောဆယ်စီခိုင်အာပြစီသွားတဲ့ခင်ဗျာဘလောက်ထိစိုးရိမ်ရဖြစ်နေဒီဟာဒီနောက်ဆုံး update မရသေးဘူးဘုနာ
ဒီလ17ရက်နေ့ကတော့ဒီဘောဘက်မှာလက်နေကြီးထိမှန်တာကြောင့်ရွှေမောင်းတီလာရှင်စာတင်တိုက်ထိမှန်ပျက်စီးခဲ့ကြောင်းဘသူပြစ်တဲ့လက်နေကြီးဆိုတာတော့မသိရကြောင်းဆက်ပြောပါတယ်ဒီလ17ရက်နေ့ကနမ်ဆန်မြို့နယ်ကစစ်ကောင်စီရဲ့ဗဒမားစီတီတပ်စခန်းနဲ့နမ်ဆန်ရဲစခန်းကို TNL ကသိမ်းယူခဲ့တဲ့နောက်အခုလိုလေကြောင်းကတိုက်ခိုက်လာနေတာဖြစ်ပါတယ်တရုတ်မြန်မာနယ်စပ်မူဆယ်နဲ့နမ်ခမ်းဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိသလိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေလည်းရှိနေကြောင်းဒေသခံတွေကပြောပါတယ်နမ်ခမ်းမြို့နယ်ဆယ်လန့်ရွာဘက်မှာဒီကနေ့လေကြောင်းကတိုက်ခိုက်တာရှိနေကြောင်းကိုဒေသခံတဦးကအခုလိုပြောပါတယ
်ခုနကလည်းဖြစ်သွားတာပဲဒီဆယ်လန့်တဝိုက်မှာမလုံးရသွားတယ်ဒီချက်လေးရင်တော့ပြီးတော့ခုနနှမ်းခမ်းပါကိုလေးလုံးအောင်ပြစ်သွားတယ်စခန်းပစ်တာတောင်းချင်းနမ်းပါဘုံကျဲတော့တော့ဗောနော်17ရက်နေ့မနေ့ရပါတော့ခုနလိုက်ဆဲတော့ဗောနော်ညပေါ့ချက်ဆိုင်ကြတော့ဒီနှမ်းခမ်းကိုကျဲတယ်ဆိုရင်ဆဲရင်ကျော်ပြစ်သွားတော့ဗောနော်တဲ့အင်ကြတော့ဘာမှရပြန်ရှိတော့ပြီးတော့ခြိုင်အကြီးဖြစ်သွားတယ်လူချင်းခိုင်တော့ဒါမီဘာလို့လဲဆိုတော့အလုံးရှောင်နေကြတာကို
မူဆယ်မြို့အနည်းနဲ့105မိုင်ဘက်မှာလဲတိုက်ပွဲဖြစ်တာလေကြောင်းတိုက်ခိုက်တာတွေရှိနေတယ်လို့လဲပြောပါတယ
်မနေ့ကတနေ့လုံးမှညဒီနေ့လည်းမနေ့ကဒီနှုတ်ခုမှဖြစ်တယ်လို့အကြည့်ကျဖြစ်တယ်လို့ပြောရတယ်နှုတ်ခုကမူဆယ်မြို့ရဲ့အခက်ပေါ့ဒီကနှုတ်ခုနဲ့ဝင်းမှာပေါ့အဲ့မှာဖြစ်တာဒီနေ့အဲ့တော့အဲ့ဘက်ကလည်းမနေ့က၄နာရီလောက်ဖြစ်တာပဲလက်နဲ့ကြည့်တယ်ခါစီးနဲ့ကျက်နေလားလားချာမနေ့
ကပြစ်ခတ်မှုမှာအရသာတည်ဆုံးခဲ့ကြောင်းလည်းပြောပါတယ် တောင်းတတ TNL ကတော့စစ်ကောင်စီကနမ်ဆံမျိုးကိုလက်နက်ကြီးနဲ့ခုနှစ်ကြိမ်ပစ်ခတ်ပြီးလေကြောင်းကဘုံ၄ကြိမ်ကျက်ခဲ့ကြောင်းနဲ့နမ်ခမ်းမျိုးစကန်းသစ်တိုက်ပွဲမှာလေကြောင်းက၁၁ကြိမ်တိုက်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံအမျိုးသားစစ်လုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကတာဝန်ရှိသူတွေနဲ့ MNDAA TNL AA အဖွဲ့ကတာဝန်ရှိသူတွေဟာတရုတ်ပြည်သူသမ္မတနိုင်ငံရဲ့အကူအညီနဲ့နိုင်ငံရေးအရဖြည့်ရှင်းနိုင်မှုတွစ်ဆုံဆွေးနွေးမှုများပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ TNL နဲ့ MNDAA ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်တပ်မတော် AA ကတော့ဆွေးနွေးပွဲကိစ္စကိုထုတ်ဖော်ပြောဆိုလို့မရသေးကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ
။ရှမ်းမြောက်ပလောင်ဒေသနမ်ဆန်နောက်နမ်ခမ်းမူဆယ်ဘက်မှာပါလေကြောင်းတက်ခတ်မှုတွေဆက်ရှိနေတာကိုကိုစော်ဝက်လိုင်းပြောပြခဲ့တာပါ။အခုတော့ရခိုင်ထပ်ပိုင်းချင်းကပလောဝမှာနေဆက်ထွက်ပေါက်အရေးပါတဲ့နှုံဘူးပြွာကုံအေးသိမ့်ပိုက်ခဲ့တာပါ။ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာဒီနေ့မနက်ပိုင်းကစပြီးစစ်ကောင်စီကြီးရည်လေးတပ်တွေအားလုံးကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတယ်လို့အေးရခိုင်တပ်တော်ကဒီနေ့ကြေညာချက်ထုတ်ပါတယ်။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်စစ်ကောင်စီရဲ့နှုံဘူးပြွာကုံကိုတော့အေးကဒီဇင်ဘာ10ရက်နေ့ကတည်းကသိမ့်ပိုက်နိုင်ခဲ့တယ်လို့တခြားစခန်းတွေကိုသိမ့်ပိုက်နိုင်ဖို့ဆက်တိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ကောင်စီရဲ့အကြီးဆုံးအထိုင်ချဗျူဟာကုန်းတွေဖြစ်တဲ့ထရိုင်းဗျူဟာကုန်းနဲ့နှုံဘူးဗျူဟာကုန်းနှစ်ခုစလုံးကိုအေးအေးရခိုင်တပ်တော်ကတင်ပိုက်ထားတာလည်းဖြစ်ပါတယ်။ထရိုင်းဗျူဟာကုန်းကိုတော့ဒီဇင်ဘာလ၄ရက်နေ့ကနဲ့နှုံဘူးဗျူဟာကုန်းကိုတော့ဒီဇင်ဘာလ၁၀ရက်နေ့ကဗျူဟာမှုအလောင်းနဲ့အတူတင်ပိုက်ရရှိခဲ့တာဖြစ်တယ်လို့အေးအေးရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ပလောဝမြို့နယ်အတွင်းကတခြားတင်ပိုက်ဖို့ကြံနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့ရခိုင်ပြည်နယ်ပေါက်တော်မြို့ပေါ်မှာလည်းတိုက်ပွဲဖြစ်ပွားနေတာရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြထားတာပါရခိုင်မြောက်ပိုင်းကဘူးတီတောင်ရသေးတောင်မြောက်ဦးမင်းပြမြေပုံအန်းစားတဲ့မြို့နယ်6ခုလောက်မှာဒီကနေ့မနေ့ပိုင်း၈နှစ်လောက်ကစတင်ပြီးစစ်ကောင်စီကြီးရည်လေးတက်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတယ်လို့အေးအေးရခိုင်တပ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့အချိန်မျိုးမှာလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတယ်လို့မောင်တော်ဒေသခံလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးအောင်တောင်းရွှေကပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီဘူးတီတောင်မောင်တော်ရသေးတောင်ဖတ်ဖို့တော့ကျွန်တော်တို့ဒီပြန်ဝင်ပါမှာတော့ဒီနေ့စရဆက်ကျွန်တော်တို့ဒီလက်နက်ကြီးပိုက်နေတာတို့အတန်နေကြနေရတယ်ဆိုတော့ဒီလိုပိုက်နေတာဒါကတော့ရေရှက်ရှိရှိနဲ့သူတို့ကနေတိုင်းလိုလိုပြည်သူကိုဒီလိုချင်းချောက်နေတဲ့သဘောလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာပြည်လင်တိုက်ပွေးဖြစ်တာတော့ကျွန်တော်တို့မကြပါဘူးခင်ဗျာဘဟုကတော့သူတို့ကအရဲသားတွေရှိတဲ့နေရာတွေကိုပစ်တယ်ဒီလိုအပြည့်အလင်းပိုက်ခိုက်တာလည်းမရှိဘူးတိုက်ပွဲဖြစ်တာလည်းမရှိဘူးဆိုတော့ဒါတမင်တကာလူထုကိုပဲယူဆရှိရှိနဲ့လုပ်နေတာလို့ကျွန်တော်တို့မြင်ပါတယ
်ဒါအပြင်အမ်းမျိုးနယ်နဲ့မြေပုံမျိုးနယ်တွေမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးစခန်းတွေကနေတိုင်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကြေးရွာတွေအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံတွေထိခိုက်ဒေဆုံးမှုတွေရှိနေတာကြောင့်စိုးရိမ်ကြောက်လန့်နေကြရတယ်လို့အန်ဒေသခံတူကပြောပါတယ
်သူတို့ကပစ်ခတ်တဲ့တွေကတော့သူတို့ကအဆက်ပြေးခတ်နေတဲ့အနေထားမှာရှိတယ်သူတို့ပစ်ခတ်တာဆိုရင်ရရင်တော့မှအာတရေနေရဲ့အဲ့လောက်ပဲရတာသူတို့ကစိတ်ချမ်းချမ်းတလို့ပြစ်တယ်ပေါ့နော်သူတို့ပြည်သူကိုလည်းအသိပေးတာမရှိဘူးဒါဒီနေရာမှာလက်လက်ကြီးချမ်းမယ်ဆိုတဲ့ပုံစံမျိုးမဟုတ်ပေနဲ့ဒါပြည်သူကတရေချင်းခနေတဲ့ပုံစံမျိုးတက်ရောက်တယ်ပေါ့နော်ရခိုင်နယ်တို့ရှိတဲ့နေရာကိုသိခတာမျိုးတွေပြည်သူတို့နေထိုင်တဲ့နေရာကိုပြစ်ခတာတွေကတားရှောင်ဖြစ်နေတယ်ပေါ့နော်ဒါကဒီလိုရတဲ့အတဲ့အနေစုရင်းရတဲ့အနေဆောက်တော့လွန်ကျူးရင်းရတဲ့အနေဆောက်မှရှိတဲ့
စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဂဇုကိုင်းကျေးရွာအုပ်စုထဲကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းအန်ဒေသခံကဆက်ပြောပါတယ
်အဲ့ဒီဂဇုကိုင်းအုပ်စုထဲမှာရှိတဲ့ကျေးရွာမျိုးစုကအသေးကတော့ပေါ့ကွာကိုနေအဲ့ဒီမှာပြည်ဦးကျောင်းတော့အဲ့ဒီနေရာတွေကကျေးရွာငွားရွာလောက်ကတော့ဆက်ဆောင်ကြီးကိုဆက်ပြေးတာရှိတယ်ပေါ့နော်ဒါကဂဇုကိုင်းအုပ်စုမှာကျေးရွာပေါင်းချေးရွာရှိတဲ့နေရာမှာငွားရွာလောက်ကတက်ကြည့်တော့ကြာလာမှရှိတယ်လို့ချိန်နေပြီကို
တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပြစ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေလည်းရှိတယ်လို့အေးအေးရခိုင်တပ်တော်ဘက်ကထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်အေးအေးအဖွဲ့အနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကတော့မနေ့ကမောင်နှောဘက်မှာတိုက်ပွဲဖြစ်ပွားတာရှိတယ်လို့အေးအေးပါဝင်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကိုနိုင်ငံရေးအရာဖြည့်ရှင်းဆွေးနွေးခဲ့တာရှိတယ်လို့ပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမျိုးသားစီလုံးညီညွတ်ရေးနဲ့ငင်းညာရေးပေါ်ဆောင်မှုပြည်နိုင်ရေးကော်မတီကတာဝန်ရှိတဲ့သူတွေနဲ့ MNDAA TNLA EE ဖွဲ့ကတာဝန်ရှိတဲ့သူတွေဟာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကူအညီနဲ့ဒါနိုင်ငံရေးအရာဖြေရှင်းနိုင်ဖို့တွေ့ဆုံဆွေးနွေးမှုများပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးမှုပေါ်မှာမူတည်ပြီးတိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးဒီလကုံကန့်မှာလည်းထပ်မံဆွေးနွေးသွားဖို့ရှိကြောင်းပြောကြားလိုပါတယ်ဒီနေ့မှာတော့ကျွန်တော်တို့ထိတွေ့တိုက်ပွဲဖြစ်ပွားမှုအနေနဲ့ဒီရခိုင်ပြည်နယ်ဘက်မှာတော့ဘော်ဒီကုံရေကင်းစကန်ကိုအဝေးကနေလာရောက်ပစ်ခတ်တာရှိခဲ့ပါတယ
်ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်သုံးဘွယ်ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီကနေ့အထိစစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်အထက်ပိုင်းချင်းကပလောဝမှာနေဆက်ထွက်ပေါက်ပြူဟာကြားတဲ့နုံဘူးကုံ AA သိမ်းခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့မြန်မာကိုဒီနှစ်ဘိန်းဆိုင်ပြုံမှုအများဆုံးနိုင်ငံအဖြစ်ကုလကသတ်မှတ်လိုက်တာပါမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းနဲ့ဘိန်းဖြူအများဆုံးစိုက်ပျိုးထုတ်လုပ်တဲ့နိုင်ငံဖြစ်လာပြီလို့ကုလသမဂ္ဂမိုးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့2023ခုနှစ်အရှိတောင်အရှာဘိန်းစစ်တမ်းမှာဖော်ပြလိုက်တာပါပြည်တွင်းစစ်ကြောင့်မြန်မာနိုင်ငံမှာ၃နှစ်ဆက်တိုက်ဘိန်းစိုက်ပျိုးထုတ်လုပ်မှုတိုးလာပြီးအခုနှစ်မှာတော့အရင်အများဆုံးဖြစ်တဲ့အာဖဂန်နစ္စတန်ကိုကျော်တက်သွားပြီလို့ဒီ UNODC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ
။ကုလသမဂ္ဂမွေးစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်2023ခုနှစ်အတွက်ထုတ်ပြန်တဲ့အရှိတောင်အာရှဘိန်းစစ်တမ်းစိုက်ပျိုးမှုထုတ်လုပ်မှုနဲ့တက်ရောက်မှုအစီရင်ခံစာမှာမြန်မာနိုင်ငံနဲ့လာအိုနိုင်ငံရဲ့အခြေအနေကိုဖော်ပြထားပါတယ်။ရှမ်း၊ကချင်၊ချင်းနဲ့ကယားပြည်နယ်တွေကိုအဓိကပြစ်မှတ်ထားပြီးတော့မြန်မာနိုင်ငံအတွင်းက55နေရာမှာစစ်တမ်းကောက်ယူခဲ့တာပါမြန်မာနိုင်ငံထိုင်းနိုင်ငံနဲ့လာအို၃နိုင်ငံကြားကရွှေတရီကန်ဒေသတွင်ဘိန်းဆိုင်ပြိုမှုအခြေအနေဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတိတိတသာတိုးလာနေတာကိုတွေ့ရပြီးတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုမှုပမာဏတိုးလာတာကတော့အများဆုံးဖြစ်နေပါတယ်လို့ UNODC ရဲ့သုတေသနအရာရှိ Inchik Sim ကပြောပါတယ
် To recapSo opium cultivation in Myanmar increased once again in 2023.
မြန်မာနိုင်ငံမှာဘိန်းစိုက်ပျိုးမှုကအခု2023ခုနှစ်မှာဟက်တာ 48,100 အထိတိုးလာတယ်။အဲ့ဒီအပြင်မြန်မာနိုင်ငံမှာတန်ချိန်1,000ထုတ်လာပြီးဒါ2001ခုနှစ်ကနေ2023ခုနှစ်အတွင်းမှာအများဆုံးထုတ်တဲ့ပမာဏလည်းဖြစ်ပါတယ
်။ရှမ်းပြည်နယ်ဟာမြန်မာနိုင်ငံရဲ့ဘိန်းစိုက်ပျိုးတဲ့အဓိကနေရာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာစိုက်ပျိုးမှုစုစုပေါင်းရဲ့88ရာခိုင်နှုန်းထိတိုးလာတာကိုတွေ့ရှိရတယ်လို့ပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာတစ်နှစ်ထက်တစ်နှစ်20ရာခိုင်နှုန်းပိုပြီးတိုးလာတာကိုတွေ့နေရတာပါ။ဒါအပြင်အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့သခိုင်းတိုင်းမြောက်ပိုင်းကဘိန်းစိုက်ပျိုးတဲ့အခြေအနေလဲတိုးလာကြောင်းဖော်ပြထားပါရယ်။သခိုင်းတိုင်းမြောက်ပိုင်းမှာဘိန်းစိုက်ပျိုးတဲ့ပမာဏကရှမ်းပြည်နယ်လောက်မများပေမဲ့ရှင်းနှစ်တာကာလအတွင်းမှာစိုက်ပျိုးမှု၅ဆတိုးလာတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒုတိယစိုက်ပျိုးရာသီချိန်မှာကောက်ယူထားတာလည်းဖြစ်ပါတယ်။ကမ္ဘာဘိန်းစိုက်ပျိုးမှုအများဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်မှာမကြာသေးခင်ကပဲတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ဘိန်းစိုက်ပျိုးနှုန်းကျဆင်းလာခဲ့ပါတယ်။အဲ့ဒီနောက်မှာမြန်မာနိုင်ငံကစိုက်ပျိုးမှုအများဆုံးနိုင်ငံဖြစ်လာတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသတွင်းအခြေအနေတွေကြောင့်လေသမားတွေကိုဘိန်းဆိုင်ပြိုးတဲ့အခြေအနေထိရောက်အောင်တွန်းပို့နေတာကိုသိရတယ်လို့လည်း UNODC ရဲ့သုတေသနအရာရှိကပြောပါတယ
် So all in all we need to increase our support for farmers
ကျွန်ပြောရရင်တော့လေသမားတွေအတွက်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုတွေတိုးမြှင့်ဖို့လိုပါတယ်ဘာလို့လဲဆိုတော့သူတို့အတွက်ဘိန်းဆိုင်ပြိုးဖို့ဆွဲဆောင်နိုင်တဲ့အချက်တွေအများကြီးရှိနေတာကြောင့်ပါနောက်တစ်ချက်ကလည်းရွှေသရီကန်ဒေတာကနေဒီဘိန်းပြိုးတွေတခြားနိုင်ငံတွေစီတင်ပို့နေတဲ့လမ်းကြောင်းကိုအနီးကပ်စောင့်ကြည့်ဖို့လိုပါတယ်
။ရွှေတရီကန်ဒေသဟာတရားမဝင်မူရစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုရဲ့အဓိကနေရာအဖြစ်တည်ရှိနေတာပါ။မြန်မာနိုင်ငံရဲ့အခုနှစ်ဘိန်းစိုက်ပျိုးတဲ့ပမာဏကအမေရိကန်ဒေါ်လာ281တန်းကနေ613တန်းကြားမှာရှိနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘိန်းဖြူ58တန်းကနေ154တန်းအထိတင်ပို့နိုင်ခဲ့ပြီးတော့အမေရိကန်ဒေါ်လာ835တန်းကနေ 1.2 ဘီလီယံကြာဘိန်းဖြူကုန်ကူးခဲ့တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့စီးပွားရေးမတည်ငြိမ်မှုတွေအိမ်အောင်စုဝင်ငွေနည်းပါးတာနဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကလယ်သမားတချို့ကိုတရားမဝင်ဘိန်းစိုက်ပျိုးမှုတွေကိုလှုပ်ဆောင်မှုတွန်းအားပေးနေတယ်လို့ပြောပါတယ်။ အခုလိုမျိုးစိုက်ပျိုးတောင်သူတွေအသက်ရှင်ရပ်တည်ဖို့အတွက်လက်ရှိကြုံနေရတဲ့နိုင်ငံရေးအခြေအနေကတွန်းပို့နေပါတယ်လို့လည်းကုလသမဂ္ဂကသုံးသပ်ထားပါတယ်ရှင
်မြန်မာကိုဘိန်းဆိုင်ပြုမှုအများဆုံးနိုင်ငံဖြစ်ကုလသတ်မှတ်လိုက်တာမဆုမွန်ပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့အပတ်စဉ်အင်္ဂါနေ့တိုင်းပြောပြပေးနေကြမြေကြီးဩဇာလေသမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်ဂျန်နောက်အမေရိကန်နိုင်ငံသတင်းဆောင်ပါနဲ့ကဘာတလွားခီးသွားပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာ12ရက်အင်္ဂါနေ့ညပိုင်းရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00နာရီအထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အင်္ဂါညတိုင်းပြောပြပေးနေကြယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်အထဲစီးကျွမ်းကျင်သူကိုမေးထားတာနောက်အမေရိကန်နိုင်ငံရေးသတင်းဆောင်ပါနဲ့ကဘာတလွားခီးသွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့မြေကြီးဩစာကန္တလေသမားဘဝပထမပါလောင်စာသည့်ရှားပါမှုကလေယာစိုက်ပျိုးရေးကဏ္ဍကိုပါထိခိုက်လာတာကိုသုံးသက်ထားပါလေမြန်မာနိုင်ငံမှာ73လောင်စာစီးဈေးတွေမြင့်တက်ပြီးမြို့ကြီးတွေမှာရင်မျိုးစုံနဲ့တန်းစီဝယ်ယူနေရသလိုကျိလက်ဒေသတွေကလေယာစိုက်ပျိုးရေးအပေါ်မှာလဲရက်ခတ်မှုတွေရှိလာနေပါတယ်ဒီအကြောင်းလေးလာသုံးသက်လေးရှိတဲ့ကုခမောင်းစိုးမင်းကအခုလိုစူးစီးတင်ဆက်ထားတာတဝါကြီးနာစင်ကြည့်ရှုကြပါအောင်ခင်ဗျာ
နိုင်ငံကမြို့ကြီးတွေမှာ73လောင်စာစီဈေးတွေတက်လာပြီးအကန့်အသတ်နဲ့သာရောင်းချတဲ့အတွေ့စက်တက်ရင်မျိုးစုံနေညမပြတ်တန်းစီဝယ်ယူနေကြတာကိုအခုတလောသတင်းတွေမှာဖော်ပြနေကြပါတယ်။ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းအသုံးပြုတဲ့စက္ကရိယာမျိုးစုံအတွေ့လောင်စာစီတွေကိုဝယ်ယူလို့ရနေသေးပေမဲ့ဈေးတွေကတော့အစမတန်ကြီးနေတဲ့အတွေ့စိုက်ပျိုးရေးလုပ်ငန်းတွေမှာကုန်ကျစရိတ်တွေတက်လာပါတယ်။ဒါနဲ့ပတ်သက်ပြီးအခုအချိန်မှာမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ကဒေသကလဲရိတ်သိမ်းနေတဲ့လယ်သမားတအူကအခုလိုပြောပါတယ်
။တောင်သူတွေသုံးတဲ့စက်တီကတော့ဓာတ်ဆီရောဒီဇယ်ရောပဲနှစ်မျိုးလုံးသုံးတယ်။ဝယ်ရတာကတော့အခုလက်ရှိနေသားမှာဒီဘက်မှာတော့ဝယ်ရတာတော့မဖြစ်ဘူး။သို့တော့ဈေးတော့ကောင်းတယ်။အခုဆိုရင်ကလယ်ရိတ်နေပြီ။ရိတ်ချွေစက်တီပေါင်းနေကြတယ်။ဓာတ်ဆီပေါင်းလေးပြီးသုံးနေတာဖြစ်တဲ့အတွက်ဈေးကမခံမရဲလောက်အောင်ကိုဖြစ်နေပြီ73စီမရှိရောရှားသွားပြီဖြစ်တဲ့အတွက်စစ်တီနဲ့လုတဲ့ခက်ခဲဖြစ်တာပေါ့အဲ့ခက်ခဲရရှိတာပေါ့မတိုက်တော့လေရထားလို့မှမရတာလယ်ဒီကိုင်းနေရာတွေလည်းမတိုက်တော့လေမသိမ့်လို့မရဘူးလူပဲသိမ့်ရပါပဲလူပဲမဖြစ်မနေတော့ရတာဖြစ်တဲ့အတွက်မကိုက်လည်းတုံးနေရတာခက်ခဲရှိတာပေါ့ဒေယူစိတ်ဒီနောက်တစ်ခါရည်သိစိတ်ဒီစိုက်ပျိုးရဆိုလဲစိုက်ပျိုးစိတ်ဒီတက်လာတာပေါ့ကောင်းလာဘူးကတော့လမ်းမမြင်ဘူးဗျနောက်ဆုံးလုံးကိစ္စတုံးတဲ့အချိန်မှာဘာဖြစ်မလဲရက်ထာယုံမရှိကြတာပေါ့လုံနိုင်တာပဲလုံမှာပေါ့အခုဆိုကျွန်တော်တို့ရွာလေးမှာဆိုင်ကယ်တန်းတွေမကြားတော့ဘူးဈေးနိုင်တော့ဘူးလीဒီတိုးရတောင်းတဲ့တောင်မှာဆိုင်ကယ်နဲ့သွားနိုင်တဲ့အချိန်ညရဲ့အခုချီကျင်သွားနေရတဲ့ပုံရောက်သွားတော့ပေါ့ဗျာ
တောင်သူလယ်သမားတွေဟာလေယာလုပ်ငန်းသုံးစက္ကရိယာတွေအတွေ့လိုအပ်တဲ့လောင်စာဆီတွေဟာမျိုးကဓာတ်ဆီဆိုင်တွေမှာဓာတ်ရိုက်ဝယ်ယူကြရတဲ့ဈေးတဲ့အမြဲတမ်းပိုကြီးနေပါတယ်မျိုးကဓာတ်ဆီဆိုင်တွေကနေခြေရွာတွေကထတ်ဆင်ရောင်းပေးတဲ့သူတွေကိုခွဲပေးပြီးအဲ့ဒီထတ်ဆင်ရောင်းတဲ့သူတွေကလည်းတစ်ခါဈေးထက်တင်တာကိုမှတောင်သူလယ်သမားတွေကဝယ်ယူကြတာဖြစ်ပါတယ်အခုလိုအချိန်မှာ73လောင်စာဆီတွေကိုဝယ်ယူလို့ရနေသေးတယ်ဆိုပေမဲ့ဈေးတွေမြင့်နေတဲ့အတွက်စိုက်ပျိုးရေးမှာအကုန်ကျတွေအများကြီးတက်ကုန်ပါတယ်ဒါတော့မှတချို့သီးနှံတွေကရိတ်သိမ်းပြီးနေလို့အခုလိုအခြေအနေကနေလွတ်သွားပြီမဲ့စဘာကိုတော့ဒေသအတော်များများမှာရိတ်သိမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ရိတ်သိမ်းချွေလေးဆက်တွေကိုအင်းနဲ့အားနဲ့အသုံးပြုနေကြရပါတယ်။လယ်သမားအနှဲငယ်ကတော့ကိုပိုင်စက္ကရိယာတွေနဲ့စိုက်ပျိုးရေးမှာအသုံးပြုနေကြပြီမဲ့လယ်သမားအများစုကတော့စက္ကရိယာအငှားလိုက်သူတွေစီကနေတဆင့်ငှားပြီးလုပ်ကင်ကြရတာဖြစ်ပါတယ်။ ဒါကြောင့်အခုအခါမှာတော့စက္ကရိယာအငားလိုက်တဲ့သူတွေရောကိုယ်ပိုင်စက္ကရိယာရှိကြတဲ့လယ်သမားတွေရောလောင်စာဆီးဈေးကြီးမြင့်နေတဲ့အတွက်အကျိုးရလတ်သိမ့်မရှိကြတော့ပါဘူး။အာဏာသိမ်းစစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်း73လောင်စာဆီးဈေးတွေမြင့်တက်ပြီးရှားပါလာတဲ့အတွက်ကားတွေယင်တွေနေညမပြတ်တန်းစီကြတာဟာအခုတစ်ချိန်တည်းတော့မဟုတ်ပါဘူး။ဒါပေမဲ့အရင်အချိန်တွေကတော့အခုလိုဖြစ်တာလောက်အခြေအနေမဆိုးခဲ့ပါဘူး။ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လှုပ်သားရှားပါတာ၊ခိုင်းနှွားတွေရှားပါတာတွေကြောင့်စက္ကရိယာတွေနဲ့အဓိကအားထားစိုက်ပျိုးတဲ့အခါမှာလဲလောင်စာဆီးဈေးတွေမြင့်တက်လာတာကိုကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ရှင်းနှစ်တွေမှာဓာတ်ထည့်ဆိုးွားတဲ့အခြေအနေဇိုးတွေကိုရင်ဆိုင်ကြနိုင်တယ်ဆိုပြီးတွက်ဆကစိုးရိမ်မှုတွေလည်းရှိနေကြပါတယ်။အဲ့ဒီလို73လောင်စာဆီးဈေးတွေမြင့်တက်နေတဲ့အတွက်မြစ်ချောင်းနာမနီးတဲ့မိုးကောင်ရေရှားအညာဒေသကကြေးရွာတွေမှာ73ရေတွင်းတွေကိုအကန့်အသတ်နဲ့သာလည်ပတ်ပြီးရေထုတ်နိုင်တော့ပါတယ်။အကျိုးဆက်အနေနဲ့ကအဲ့ဒီဒေသကကြေးရွာတွေမှာရေအခက်ခဲတွေဖြစ်ကုန်ပါတယ်။အရင်ကဆိုရင်မြို့ပေါ်ကရေအလှရှင်ကားတွေမကြာခဏလာရောက်လှူဒန်းကြပြီမဲ့အခုအချိန်မှာတော့သူတို့လည်းလောင်စာဆီးအခက်ခဲကြောင့်ရေလူတာတွေနေပါကုန်ကြပါတယ်။1988ခုနှစ်ရှစ်လေးလုံးလူမှုအုံကြွမှုကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်းစစ်အာဏာရှင်အုပ်ချုပ်တဲ့ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေအတွက်လေယာသုံးစက္ကရိယာတွေအတွက်လောင်စာဆီးတွေကိုဈေးနှုန်းသက်သာတဲ့အခွင့်အရေးပေးတာမျိုးမရှိခဲ့ပါဘူး။အာဏာရှင်ဦးနေဝင်အုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်မဆာလာတပါတီခေတ်မှာတော့စက်မှုလေယာဆိုပြီးမြို့နယ်အလိုက်လက်ထွန်ဆက်တွေကိုကျေးလက်လေယာမြေတွေကိုထွန်ရက်ဖို့အတွက်ချထားပေးတာတွေရှိခဲ့ပါဗါတယ်။အဲ့ဒီလေထွန်ဆက်တွေနဲ့ကျေးရွာအလိုက်ထွန်ရက်ခယူပြီးလေယာလုပ်ငန်းကိုကူညီဖို့ဖြစ်ပါတယ်။ဒါအပြင်ဝိုင်းကြီးချုပ်စနစ်နဲ့ပုဂ္ဂလိကတူးချင်းကိုလေထွန်ဆက်တွေဝယ်ယူခွင့်ပေးပြီး73လောင်စာဆီးကိုပါခွဲရမ်းနဲ့ချပေးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေမှာတော့အာဂရိလိုက်စားမှုတွေများပြားတဲ့အတွက်အောင်မြင်မှုသိမ့်မရှိခဲ့ပါဘူး။စောစောကပြောခဲ့သလိုမိုးကောင်ရေရှားအညာကျေးလက်ဒေသတွေကဆက်ရည်ရင်းနေအတွက်73လောင်စာဆီတွေကိုလည်းဈေးနှုန်းသက်သာနဲ့ထုတ်ယူခွင့်ပေးခဲ့တာကတော့ထိရောက်ခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိချင်းနိုင်ငံတွေတဲကအိန္ဒိယနိုင်ငံမှာဆိုရင်တောင်သူလယ်သမားတွေဟာစက္ကရိယာတွေကိုအသုံးပြုနိုင်ကြသလိုလေယာဉ်မြေတဲ့အထိလျှက်စင်ပြီးရနိုင်တဲ့အတွက်မြေအောက်ရေတွေကိုတောင်မှထုတ်ယူပြီးစိုက်ပျိုးရေးအတွက်အသုံးပြုနိုင်ကြပါတယ်။ဒါအပြင်73လောင်စာဆီးကိုလည်းအလွယ်တကူဝယ်ယူရရှိနိုင်တဲ့အတွက်လေယာဉ်လုပ်ငန်းကိုတိုးတက်အောင်ဆောင်ရွက်နိုင်ကြပါတယ်။အလားတူထိုင်းဗီယက်နမ်စတဲ့နိုင်ငံတွေမှာလည်းလေယာဉ်လုပ်ငန်းသုံးစက္ကရိယာတွေအတွက်73လောင်စာဆီးတွေကိုတောင်သူလယ်သမားတွေအလွယ်တကူရရှိနိုင်အောင်ဆောင်ရွက်ပေးထားနိုင်တဲ့အတွက်ကြောင့်စက်မှုလေယာဉ်အဖြစ်နဲ့စံစဘာထုတ်လုပ်ရေးမှာကမ္ဘာထိပ်တန်းနိုင်ငံတွေအဖြစ်ရယူထားကြပါတယ်။မြန်မာနိုင်ငံမှာတော့အခုလိုလောင်စာဆီးဈေးကြီးရှားပါတာတွေရေရှည်ဆက်ဖြစ်နေမယ်ဆိုရင်တော့စက်မှုလေယာဉ်လည်းမဖြစ်လုံသားနဲ့ခိုင်းနွားရှားပါတဲ့အတွေ့မီယိုဖလာစိုက်ပျိုးရေးလည်းမဟုတ်ပုံမရောက်ဒီမရောက်အခြေအနေကိုဆက်ရောက်သွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာမှာလောင်စာဆီးရှားပါမှုကမြို့ပေါ်သားမကကျေးလက်လေယာစိုက်ပျိုးရေးကဏ္ဍကိုပါထိခိုက်လာတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့ဟောင်စာပြောပြတဲ့ယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်ပါမြန်မာပြည်တွင်းမှာလွန်ခဲ့တဲ့တလကျော်နှစ်လခန့်နေပါကစတင်ခဲ့တဲ့စစ်စင်ရေးကနေတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်တော်လန်ရေးဒါမှမဟုတ်စစ်ပွဲတစ်ခုမှာအသာစီးနဲ့အောင်မြင်မှုရဖို့လက်လက်အင်အားကအရေးကြီးတယ်လို့နေပြည်တော်ပိုင်းတွေကလည်းဘလောက်အရေးပါပါလဲစစ်ဘက်ရေးရာကျွမ်းကျင်သူအမေရိကန်အငြိမ်းစားတူပိုမှုကြီးဒေါက်တာမီမီဝင်းဘတ်ကိုမေးမြန်းပြီးယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာပြောပြထားတာကိုတဝါကြီးဆက်နှဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အခုလက်ရှိချိန်မှာအစ္စရေးနဲ့ပါလက်စတိုင်းရေးဟာနိုင်ငံတကာရဲ့အရှိဆုံးအာရုံစိုက်စရာတစ်ခုဖြစ်နေပြီမဲ့တစ်ဖက်မှာလည်းယူကရိန်းနဲ့မြန်မာရေးဟာအရှိန်လျော့ကျမသွားပဲနေ့စဉ်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြပါတယ်ဒီတိုက်ပွဲတွေဟာအချင်းကြာလာတဲ့အမျှနှစ်ဖက်စလုံးဘက်ကစစ်အင်အားနဲ့အထောက်အပံ့တွေချိနဲ့လာသလိုလက်နက်ခင်းယူတွေကလည်းရှာပါလာတဲ့အခြေအနေမှာကြုံတွေ့နေရပါတယ်။တော်လှန်ရေးဒါမှမဟုတ်စစ်ပွဲတစ်ခုမှာအသာစီးနဲ့အောင်မြင်မှုရရှိဖို့လက်နက်အင်အားကအရေးကြီးသလိုနှီးပြပိုင်းကလည်းဘလောက်ထိအရေးပါလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေမြန်မာနယ်ပေါ်အမေရိကန်ရဲ့ အငိမ့်စားအမျိုးသမီးစစ်တပ်အရာရှိဒေါက်တာမီမီဝင်းဘတ်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြအောင်နော
်ကျမဒီနေ့ပြောမယ်အာအသုံးသက်ချက်တည်းအကျွန်မပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါဘယ်ဟိုအဖွဲ့အစည်းကိုမှအာကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်ရုရှားနဲ့မြန်မာနဲ့ကိုရှင်နိုင်ရတာမလွယ်ဘူးဘာလို့လဲဆိုတော့တိုက်ပြီးတော့မတူဘူးဟုတ်တယ်နှစ်ခုလုံးကြီးလိုက်လို့ရှိလို့ကျွန်တော်ပြောဒီဥစ္စာ conflict ပေါ့နော်နှစ်ခုလုံးကစစ်ဖြစ်နေတယ်ဒါပေမဲ့သူတို့ရဲ့နှစ်ဖက်ကရဲ့ဟိုဘာလဲအာတဲ့ရည်ရွယ်ချက် you know ပန်းတိုင်ငါမတူမြန်မာနိုင်ငံကကြတော့ဒါ political နိုင်ငံရေးပန်းတိုင် right နိုင်ငံရေးပန်းတိုင်ပါ democracy federal democracy ရဖို့အတွက် now အရင်ကြတော့ Ukraine ကြတော့သူတို့က sovereignty သူတို့ရဲ့လွတ်လပ်ရေးဘာသူတို့ကတခြားနိုင်ငံကလာပြီးတော့ကျူးကျော်ပြီးတော့သူတို့ကိုသိမ်းတာ哦ဆိုတော့အဲ့ဒီဥစ္စာကိုနှစ်ခုကိုပါရှင်းနိုင်ရတာအဲ့ဒါဟိုနည်းမတူဘူးလို့ကျွန်မထင် right ဆိုတော့အဲ့ဒီရည်ရွယ်ချက်ကိုရောက်တဲ့အချိန်မှာပြီးတာပေါ့ so russia အတွက်ကအတွက်ရှာတယ်လေ ukraine အတွက်ကသူတို့ရဲ့ဒီ russia အောက်ကနေလွတ်လပ်ရေးရရင်သူတို့ဒါသူတို့ရဲ့အောင်မြင်မှုပဲမြန်မာနိုင်ငံကြတော့လေဒီ federal democracy တည်ထောင်နိုင်တဲ့နေရာဒါသူတို့ရဲ့ပန်းနံရောက်တာပဲ right ဆိုတော့အဲ့ဒီကိုဘယ်လိုရောက်မလဲဆိုတဲ့ဥစ္စာကတော့ကျမအမြဲတမ်းပြောနေကြဟိုနေrevolution ဘောနော်အဲ့ဒီ revolution တွေပြန်ကြည့်လိုက်လို့အဲ့ဒါ strategy view ဟာနဲ့ဆိုင်တယ် view ဟာနဲ့ဆိုင်တယ်ဘာလို့ဆို view ဟာအဲဒီမှာဟိုဗာလေ view ဟာကောင်းတဲ့ view ဟာပေါ့နော် smart view ဟာက right ကိုရန်သူရဲ့အားနည်းချက်နဲ့ကိုယ့်ရဲ့အားသာချက်နဲ့တိုက်တဲ့အခါမှာအဲ့ဒါမှာ you know ကိုနိုင်တယ်ရန်သူရဲ့အားသာချက်ကိုကိုယ့်ရဲ့အားနည်းချက်နဲ့ဘယ်တော့မှတိုက်လို့ရှိလို့ရှိရင်ဒီ view ဟာမကောင်းမနိုင်တဲ့ view ဟာပေါ့နော်ဆိုတော့ပို့ပြီး view ဟာနဲ့ဆိုင်တယ် view ဟာလို့ပြောလိုက်လို့ရှိရင်လည်းခုနပြောသူပဲကျမတို့ဆိုမှဆို dime ရှိတယ် dime ကျမခဏပြောတယ် diplomacy information military and economics right so diplomacy ပါလေတန်တမာရေးအားကြတော့ information ဆိုတော့အဲ့ဒါဆို strategic communication နဲ့ပတ်သက်တာပေါ့နော်the din နဲ့ဟိုပြန်ကြားရေးM ကြတော့ military ဆိုစစ်တပ်စစ်ရေးเนาะ E ကြတော့ economic ဆိုစီးပွားရေးအဲ့ဒီလေးချက်ကိုဘယ်လိုအသုံးချပြီးတော့လုပ်တဲ့အခါမှာဒါကိုယ့်ဘီဟာနဲ့လုပ်တဲ့အခါမှာတခါလေကြလို့ရှင်စစ်နဲ့လုပ်ရင်ပိုကောင်းမယ်တခါလေကြလို့ရှင် economic you know စီးပွားရေးနဲ့တက်ရအဲ့လိုမျိုးပေါ့เนาะဒီဥစ္စာဘီဟာနဲ့ဆိုင်လို့ကျွန်မပြောနေတယ်drone တွေဘာတွေကတော့နောက်ဆုံးဗာလဲအစ်စ်တွေပေါ့နော် weapon အစ်စ်တွေဒါပေမဲ့ weapon အစ်စ်မတစ်တဲ့ view ဟာကမကောင်းလို့ရှိလို့ရှိရင် weapon အစ်စ်လည်းလက်ကားပဲ right ဆိုတော့ကျမကတော့များသောအားဖြင့် view ဟာကို focus လုပ်စေချင်တယ်အဲ့တော့ view ဟာလို့ပြောလိုက်တာ ਨੇ ရန်သူရဲ့အကြောင်းကို intelligence ကအရန်ရေးကြည့်တယ် intelligence ကောင်းလာလေလေရန်သူကိုဘယ်လိုနိုင်အောင်တိုက်ရမလဲဆိုတာပို့ပြီးတော့ပေါ်တွင်လာလေ right so example ကျွန်မခဏဥပမာပေးမယ်ရန်သူရဲ့စစ်တပ်ကပေါ့နော်များသောအားဖြင့် alcoholics right ဟိုနည်းနေပါလေအယက်သမားတွေလဲဆိုဒါဆိုလို့ရှိရင်လက်နဲ့နဲ့တိုက်ဆရာမလို့သူတို့အယက်ပေးလိုက်လေအယက်မရရအယက်မူးနဲ့ unit တစ်ခုကစစ်တိုက်လို့ရှိရင်မနိုင်ဘူး right ဆိုတော့ဘာတိုက်ဆရာဘာလို့ weapon ဟိုနည်းပါလေ weapon မလို့right သူတို့အများကြီးဗာလေအရက်တွေပေးပြလိုက
်ဒါကတော့ဒေါက်တာမီမီဝင်းဘက်ကယူကရိန်းနဲ့မြန်မာတို့ရဲ့တိုက်ပွဲတွေမှာလိုအပ်နေတဲ့နည်းပြဟာအကြောင်းကိုသူ့ရဲ့အတွေ့အကြုံကနေပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီအစီအစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါမြန်မာမှာပိုတိုးမြင့်လာတဲ့စစ်ပွဲတွေနည်းပြဟာပိုင်းအထူးရေးပါတာကိုစီးရေးကျွမ်းကျင်သူဒေါက်တာမီမီဝင်းဘက်ကိုမေးမြန်းပြီးအောင်စာပြပြခဲ့တာပါမကြခင်ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးသတင်းဆောင်မလာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် တို့ရောဖမ်းယူမှုနဲ့ line တို့မီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့အင်္ကာညအပတ်စဉ်ကဏ္ဍတွေကိုည7:00နာရီထိဆက်ပြီးတော့ပြောပြနေပါတယ်။အခုတော့ကိုအောင်တင်ဆက်တဲ့ American နိုင်ငံရဲ့သတင်းဆောင်ပါပါဂါဇာစစ်ပွဲဆိုင်ရာအစ္စရေးဘက်ကခုခံခွင့်ရှိပေမဲ့အရသာဘေးမကျစေဖို့အမေရိကန်တတိပေးလိုက်တာပါဂါဇာဒေသကိုထိုးစစ်ဆင်နေတာနဲ့ပတ်သက်ပြီးအစ္စရေးအနေနဲ့ခုကိုယ်ကိုခုခံပိုင်ခွင့်ရှိတယ်ဆိုတဲ့ယက်တီချက်ပေါ်အမေရိကန်ကဆက်လက်ဆုတ်ကိုင်ထားပေမဲ့လည်းပါလက်စတိုင်းအရသာတွေဘေးအန္တရာယ်မကျအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းအမေရိကန်ကထပ်လောင်းတတိပေးလိုက်တာပါ VOA သတင်းတော့ Veronica Belteres Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
စိတ်တဲ့အင်အားအပြည့်နဲ့ဂါဇာကိုအပြင်းထန်ထိုးစစ်ဆင်နေတဲ့အစ္စရေးတပ်ဖွဲ့တွေဟာအသာစီးရနေတယ်လို့အစ္စရေးဘက်ကပြောပါတယ
်။အာမီလ်ခမာနိမ်ရှခ်တခန်ဘေယ
က်ဟာမတ်စ်တွေကိုပြည်တိုင်းချေမှုန်းမှုဒဇဂန်အားလုံးပြန်လွတ်လာဖို့နဲ့ဂါဇာဒေသအစ္စရေးအတွက်ချင်းချောက်မှုတွေဖြစ်မလာစေဖို့စတဲ့ကျွန်တော်တို့ညီမန်းချက်တွေအကောင့်ထဲပေါ်လာစေဖို့ကတိပြုပါတယ
်။ဂါဇာမှာအပြစ်ကတ်ချက်ချင်းရပ်ဖို့ပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုလွန်ခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ကဗီတိုသုံးကန့်ကွက်တဲ့အပေါ်ကျေးဇူးတင်ကြောင်းလဲနေတန်ယာဟုကပြောပါတယ်။အမေရိကန်ဘက်ကဘာကြောင့်အခုလိုဗီတိုသုံးရတယ်ဆိုတာနဲ့ပတ်သက်ပြီး
With Hamas still alive, still intact.
Hamas is a vision that name so October 9th ဖြစ်ပြမျိုးဒီချိန်မီဒီချိန်ဆက်ဖြစ်နေပြီးပြဿနာတွေလည်းအဆုံးမသတ်နိုင်ဖြစ်နေပါလိမ့်မယ်
။ Israel အနေနဲ့ကိုကူကူခုခံကာကွယ်နိုင်အောင်စီးရေးလက်နက်အကူအညီတွေဆက်ပေးသွားဖို့ဟာအရေးကြီးကြောင်းအမေရိကန်ကပြောနေတဲ့တချိန်ထဲမှာလိုက်နာရမယ့်သတ်မှတ်ချက်တချို့နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရယ်
။ Those rules apply to Israel.
Israel နဲ့တခြားနိုင်ငံတွေနေတူစီးမင်းစည်းကမ်းတွေကိုလိုက်နာအောင်ပါ။လနခရံတွေကိုဘလို့ချိန်မှာဘလို့ပုံစံမျိုးသုံးမလဲဆိုတာနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလည်းအလွန်အလေးထားဖို့လိုအပ်ပါတယ
်။ဒါပေမဲ့လည်းဂါဇာမှာအရက်သားထိခိုက်သေဆုံးမှုနှုန်းများလာတာကြောင့်ကမ္ဘာရေးအရနဲ့ပတ်သက်ပြီးနှစ်စဉ်ကျင်းပဆွေးနွေးတဲ့ဒိုဟာဖိုရမ်မှာအမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်
။ It's not up to Israel only.
Israel တနိုင်ငံနဲ့မဟုတ်ပါဘူး။ပါလက်စတိုင်းတွေကိုဆက်ပြီးတပ်ပစ်နိုင်အောင်ခွင့်ပြုပေးထားတဲ့သူတွေလည်းရှိနေလို့ပါ
In the United States we had a very blunt conversation
အမေရိကရောက်တုန်းကနိုင်ငံခြားရေးဝန်ကြီးဘလင်ကန်နဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့ပါတယ်အာရပ်နဲ့မွတ်စလင်ကိုယ်စားလှယ်အဖွဲ့အနေနဲ့ကျွန်တော်တို့ရဲ့ဦးစားပေးလှူလာချက်တွေကအလွန်ရှင်းပါတယ်တိုက်ခိုက်မှုတွေကိုရဲရပါမယ်အာဇာဒေသတဲ့လူသားချင်းစာနာတဲ့အကူအညီတွေအလုံလောက်ပေးပို့နိုင်ရပါမယ်အရက်သားတွေဘေးရနေရမကြအောင်အကာအကွယ်ပေးရပါမယ်
foreign ကိုတက်ရောက်တဲ့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကလည်းလူသားချင်းစာနာထောက်ထားမှုအရာအပြစ်ခတ်ရပ်ဖို့ဆက်လက်ပန်ကြားပါတယ်စစ်ပွဲကြောင့်ဂျမားရေးပြဿနာတွေရင်ဆိုင်လာရမှာနဲ့ပတ်သက်ပြီးတော့လဲ WHO ကမ္ဘာဂျမားရေးအဖွဲ့ကသတိပေးပါတယ
် As more and more people move to a smaller and smaller area
လူအများပြားကနေရာခက်ချင်းချင်းကိုစုပြုံရောက်လာကြတာကြောင့်လူတွေပြည့်ချန်နေပြီးအစားအစာဒီအလုံလောက်မရှိတော့ပါဘူး။နေထိုင်ခိုလုံဖို့နေရာလဲမလုံလောက်သလိုအမိုက်တွေလဲစနစ်တကျမစွန့်ပစ်နိုင်တာကြောင့်အခုအခါယောဂပြန်ပွားလွယ်တဲ့အခြေအနေမျိုးဖန်တီးသလိုဖြစ်နေပါဗျ
။ဂါဇာဒေသကဂျမားရေးလုံသားတွေလဲဝန်နဲ့အာမမျှဖြစ်နေတာကြောင့်သူတို့ကိုအားဖြည့်ကူညီတဲ့အနေနဲ့ WHO ဝန်ထမ်းတွေဆေးလွတ်ပေးထားကြောင်းလဲ Gabriel Sus ကပြောပါတယ်ခင်ဗျာ။
ဂါဇာစစ်ပွဲဆိုင်ရာအစ္စရေးဘက်ကခုခံခွင့်ရှိပေမဲ့အရသာဘေးမကျစေဖို့အမေရိကန်တတိပေးတာကိုကိုအောင်ပြောပြခဲ့တာပါ VOA American တန်ရဲ့ဘူရုညာပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်အခုတော့မဆုမျက်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါခရစ်စမတ်နဲ့နှစ်သက်ကူးချိုမီးအလှဆင်မှုတွေအကြောင်းပါအနောက်နိုင်ငံတွေမှာအေဂျန်ပြီးညတာရှိတဲ့ခရစ်စမတ်နဲ့နှစ်သက်ကူးပွဲတော်ကာလစိတ်ကြည်နူပျော်ရွှင်စရာဖြစ်အောင်မိအောင်ဆုံးတွေ့ထွန်းကြီးကြမိအလှတွေဆင်ကြလေရှိပါတယ် နှစ်တိုင်းမီးလထွန်းကြတဲ့နိုင်ငံတချို့မှာဒီနှစ်ဘလို့ပြင်ဆင်မှုတွေလှုပ်ထားတယ်လဲဆိုတာမဆုမြတ်မွန်တဲ့သူကဘာတလွားခီးသွွားအစီစဉ်ကခေါ်သွားမှာကိုအနားယူရင်သွားကြည့်အောင်ပါခင်ဗျာ
အမေရိကန်ပြည်ထောင်စုအပါအဝင်ခရစ်စမတ်ပွဲတော်ဆင်နွှဲကြတဲ့နိုင်ငံတွေမှာအခုလိုအချိန်ဆိုရင်မီးရောင်စုံအလှတွေထွန်းပြီးတော့ခရစ်စမတ်နဲ့နှစ်တကူကာလကိုကြိုဆိုကြလေးရှိပါတယ်။ဝါရှင်တန်မြို့တော်ကသမ္မတအင်တော်ဖြစ်တဲ့အိမ်ပြူတော်မှာနှစ်စဉ်ထူးခြားတဲ့အပြင်အဆင်တွေကိုလှုပ်ထားလေးရှိတာမှာဒီနှစ်မှာတော့ပျော်စရာစိတ်ကြည်နူးစရာအံ့အားသင့်စရာတွေကိုကလေးတွေလိုလွတ်လွတ်လပ်လပ်ခံစားကြနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြင်ဆင်ထားပါတယ်။အများပြည်သူဝင်ကြည့်နိုင်တဲ့အိမ်ပြူတော်တွေကအခန်းတွေထဲမှာChristmas တစ်ပတ်ပေါင်း68ပင်ကိုအလှဆင်ထားတယ်လို့ထုံးစံအတိုင်းမဟုတ်ပေမဲ့နှစ်သက်စရာကောင်းတဲ့အပြင်အဆင်တွေကိုဒီနှစ်တွေ့ရမှာဖြစ်ပါတယ်။ The Night Before Christmas ဆိုရဲဂန္ဓဝင်ကလေးပုံပြင်စာအုပ်အနှစ်200ပြည့်ဂုဏ်ပြုတဲ့အနေနဲ့ပုံပြင်တွေကအကြောင်းအရာတချို့ကိုလည်းတရုပ်ဖော်ပြင်ဆင်ထားပါတယ်။ကလေးငယ်တွေရဲ့ဟာမဆောင်ရိုးရှင်းတဲ့ပျော်ရွှင်မှုစိတ်ကူးယဉ်မှုစူးစမ်းမှုတွေကိုထင်ဟနေအောင်လို့အခန်းတွေပြင်ဆင်ထားပါတယ်လို့သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကပြောပါတယ်။အိမ်ပြူတော်ကိုလာလေကြတဲ့တိုင်းကိုလည်းခလင်းငယ်တယောက်လိုစိတ်ခံစားပျော်ရွှင်မှုပြန်ရစေခြင်းနဲ့လို့သူကပြောပါတယ
် Magic wonder and joy I know that they can feel hard to find sometimes as the day
Magic wonder and joy ဆိုရင်အော်ဂျီနူပျော်ရွှင်စိတ်မျိုးဘယ်မှာရနိုင်မလဲဆိုတာမျိုးကတခါတလေဖြစ်တတ်ကြပါတယ်နေတာတူပြီးတော့ရာသီဥတုကပိုအေးလာတယ်ကဘာကြီးမှဖြစ်နေတဲ့အခြေအနေတွေကရင်လေးစရာတွေဖြစ်လာတယ်ကျမတို့နဲ့အတူရှိမနေကြရတဲ့သူတွေဒီလိုအားလုံးစုံကြပျော်ကြတဲ့ရာသီပွဲကိုမတက်နိုင်ကြတဲ့သူတွေကိုလွမ်းဆွတ်သတိရစိတ်တွေဖြစ်တဲ့အခါမှာမျော်လင့်ချက်တွေစိတ်ပြေပြောင်းမဲ့အရာတွေကိုရှာဖွေကြလိမ့်ရှိပါတယ်အဲ့လိုအချိန်မျိုးမှာအလိုအဆုံကတယောက်နဲ့တယောက်ဖေးမမှုပဲဖြစ်ပါတယ
်အချိန်တိုင်းရှောက်ထွေးပြောင်းလဲနေတဲ့ကဘာကြီးမှာကလေးငယ်တွေလိုမျက်မှောက်ကာလကိုသာအာရုံစိုက်ပြီးတော့လက်ရှိကြုံတွေ့နေရတာကိုခန်းစားအတိအမှတ်ပြုမျက်နှာတံပိုးထားပြီးစိတ်ချမ်းသာမှုရရှိဖို့ဖြစ်တယ်လို့သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကပြောပါရယ်ခရစ်စမတ်ပွဲတော်နဲ့နှစ်သက်ကူကာလတွေမှာစိတ်ပျော်ရွှင်စေဖို့မိအောင်ဆုံးအလှတွေထွန်းကြငြိမ်းချမ်းပျော်ရွှင်စေဖို့အတွက်အပြတ်အလတ်ဆူတောင်းလက်ဆောင်တွေပေးကြတဲ့ထုံးစံကိုဟိုးနှစ်ပေါင်းရာချီကလေးကလှုပ်လာခဲ့ကြတာဖြစ်ပါရယ်အခုလိုအချိန်မျိုးမှာဥရောပပွဲတော်ရာသီအငွေ့အသက်ကိုလိုချင်ကြတဲ့ကမ္ဘာလှည့်ခီးသွားတွေသွားလေကြားလေရှိတဲ့နိုင်ငံတွေမှာဗြိတိန်နိုင်ငံလည်းပါပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့လည်းမှာလည်းမီးရောင်အလှတွေကိုအစဉ်အလာအတိုင်းအလှဆင်ထားပါတယ်လန်ဒန်မြို့တော်စီးပွားရေးအတွက်အချက်အချာကြတဲ့ Oxford Street, Regent Street, Carnaby Street စတဲ့ကမ္ဘာတဝန်းဈေးဝယ်သူတွေကိုဆွဲဆောင်ထားတဲ့လမ်းမကြီးတွေပေါ်မှာမီးရောင်တွေကြောင့်ပို့ပြီးတော့သွားလေခြင်းစရာဖြစ်နေပါတယ်လန်ဒန်မြို့လေကအထင်ကြီးလမ်းမကြီးဖြစ်တဲ့ Regent Street မှာဆိုရင်အခုလိုခရစ်စမတ်နဲ့နှစ်သက်ကူကာလမီးအလှဆင်ထွန်းလာခဲ့တာ1954ခုနှစ်ထဲကဖြစ်ပါတယ
်
ကြီးကျယ်စရာဆွဲဆောင်မှုတစ်ခုလိုဖြစ်နေတော့ညတိုင်းလမ်းပေါ်ကမီးရောင်တွေလာကြည့်ရတဲ့သူတွေအများကြီးပါအလှဆင်ထားတဲ့မီးတွေကမနစ်ကနဲ့ခက်ဆင်စင်တူပေမဲ့တိတ်လှပါတယ်
ဈေးဆိုင်တန်းတွေရှိတဲ့လန်ဒန်မြို့လယ်လမ်းမကြီးတွေပေါ်မှာမိတွေထွန်းထားသလိုဈေးဆိုင်တွေကလည်းဆိုင်တဲဝင်ကျင်စရာဖြစ်အောင်လို့ပြင်ဆင်ထားကြတာမို့ဒီနှစ်ပွဲတော်ရာသီကာလအတွင်းမှာမြို့လယ်ဈေးဆိုင်တွေမှာဈေးဝယ်ကြသူတွေစတာလင်ပေါင်း1ဘီလီယံကျော်ဘောလောက်သုံးဆွဲကြလိမ့်မယ်လို့သုံးသပ်ခန့်မှန်းထားပါတယ်ခရစ်စမတ်နဲ့နှစ်သက်ကူကာလမှာမိသားစုတွေကြားအပြန်အလှန်လက်ဆောင်တွေပေးကြလိမ့်ရှိတာမို့ဒီလိုအချိန်ဆိုရင်ဈေးဆိုင်တွေကုန်တိုက်ကြီးတွေမှာအမြဲတမ်းစီကားနေလေရှိတာပါကမ္ဘာဖက်ရှင်မှာထိတ်တန့်ရောက်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဖက်ရှင်လမ်းမကြီးလို့တင်စားလို့ရတဲ့ရှောင်ဆေလီဇေလမ်းမကြီးမှလည်းမိအောင်တွေနဲ့လင်းထိန်နေပါပြီ။ပါရီမြို့ကနာမည်ကျော်ကုန်တိုက်ကြီးတွေရဲ့အေယာမမှန်ပတင်းပေါက်ကြီးတွေမှလည်းတစ်နှစ်နဲ့တစ်နှစ်မတူတဲ့အပြင်ဆင်တွေကိုလှုပ်ပြီးတော့ဈေးဝယ်သူတွေကိုဆွဲဆောင်ထားလေရှိပါတယ်။အထင်ကြီးကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Barton Usman ကုန်တိုက်ကြီးမှာတော့ဆက်ကူတွေနဲ့လှုပ်ထားတဲ့တရိတ်ဆန်ရုပ်ကလေးတွေကလက်ဆောင်ပစ္စည်းတွေဝယ်ခြင်းအောင်လို့လှုပ်ရှားတရုပ်ဖော်နေကြပါတယ်။1865ခုနှစ်ထဲကရေမွေးမိတ်ကပ်အဝတ်အစားစတဲ့ဇင်ကံပစ္စည်းမျိုးစုံကိုရောင်းချလာတဲ့ဒီကုန်တိုက်ကြီးကပါရီမြို့သူမြို့သားတွေအတွက်တင်မဟုတ်ဘဲကမ္ဘာတဝန်းကဈေးဝယ်သူတွေတကူးတကလာကြလေရှိတာမို့နှစ်စဉ်ပွဲတော်ရာသီရောက်တိုင်းမှာထူးခြားအောင်ပြင်ဆင်ထားတာဖြစ်ပါတယ်။ပါရီမြို့တော်ကကုန်တိုက်ကြီးတွေစီကိုလာကြတဲ့ကမ္ဘာတဝန်းဧည့်သည်ကနှစ်စဉ်တန်းနဲ့ချီရှိသလိုဥရောပမြို့တွေမှာအစင်အလာမပြတ်ဖွင့်ကြတဲ့ခရစ်စမတ်နဲ့နှစ်သက်ကူဈေးပွဲတော်တွေစီကိုလည်းတကူးတကသွားလည်ကြတဲ့ကမ္ဘာလှည့်ခီးတွေကတန်းနဲ့ချီရှိပါတယ် တနိုင်ငံနဲ့တနိုင်ငံကွဲပြားတဲ့ဒလိထုံးစံတွေထင်ဟပ်နေတဲ့ဈေးပွဲတော်တွေကထူးခြားတဲ့အတွေ့အကြုံတွေရရှိတာမို့ဒီလိုအချိန်မျိုးကိုတကူးတကရွေးချယ်လှည့်ပတ်ကြတာဖြစ်ပါတယ်။တမိုင်းယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလေ့လာလို့မကုန်နိုင်အောင်များပြားလာတဲ့ဥရောပကဩစတြီးယားနိုင်ငံဗီယက်နာမြို့တော်မှာဆိုရင်လေဒီလိုအချိန်မျိုးမှာခရစ်မတ်ဈေးပွဲတော်ပေါင်း10ခုတည်းမနဲ့ဖွင့်လှစ်ပါတယ်။မြို့တော်နေရာအနှံ့ဖွင့်ကြတဲ့ဈေးပွဲတော်တွေထဲမှာဒီနှစ်အထူးခြားဆုံးကတော့သမိုင်းဝင်ရှင်ဘွန်နန်းတော်ဟောင်းကြီးမှဖွင့်လှစ်တဲ့ဈေးပွဲတော်ဖြစ်ပါတယ်
။ Sie sehen heute den 30. Kultur- und Weihnachtsmarkt und Neujahrsmarkt Schloss Schönbrunn.
Schönbrunn နန်းတော်ဝင်းထဲမှာ Christmas ဈေးပွဲတော်ကျင်းပတာဒီနှစ်ဆိုရင်အနှစ်30ရှိသွားပါပြီ။1994ခုနှစ်မှာစခဲ့တာပါ။အခုဆိုရင်ဈေးဆိုင်စုစုပေါင်း82ဆိုင်ဖွင့်ထားပါတယ်။ Austrian Delay အစင်လာကိုထင်ဟပ်တဲ့လက်မှုပစ္စည်းတွေ၊သစ်သားရုပ်လေးတွေ၊ဖန်တယ်တွေ၊တန်တယ်ရုပ်လေးတွေမျိုးစုံရနိုင်ပါတယ်။ဒီကလာအထူးစားတော့ကြတဲ့အစားအသောက်တွေလည်းအဆုံးရှိပါတယ
်။လက်ဆောင်ပေးဖို့ပဲဖြစ်ဖြစ်ကိုယ်တိုင်အမှတ်တရသိမ်းထားဖို့ပဲဖြစ်ဖြစ်လက်မှုပစ္စည်းမျိုးစုံကိုရှင်ဘွန်နန်းတော်ဟောင်းကြီးမှပြုလုပ်တဲ့ Christmas နဲ့နှစ်သက်ကူဈေးပွဲတော်မှာရောင်းချပါတယ်။ဈေးဝယ်လာသူတွေကိုလက်လက်ဆက်ဆက်ချက်ပြုတ်ပြင်ဆင်ပေးတဲ့အစားအသောက်မျိုးစုံကလည်းစားကျင်စပွဲအနက်မျိုးစုံနဲ့ဆွဲဆောင်နေပါတယ်။ဈေးဝယ်လာသူတွေတွင်မဟုတ်ဘဲဒီမှာဆိုင်ဖွင့်ထားသူတွေအတွက်ပါပျော်စရာပွဲတော်တစ်ခုဖြစ်တယ်လို့ပြောကြပါတယ်။
Das ist immer wieder schön hier in Schönbrunn.
Schönbrunn ဈေးပွဲတော်မှာဆိုင်ဖွင့်လာတာအခုဆိုရင်22နှစ်ရှိပါပြီ။ထူးခြားတဲ့အတွေ့အကြုံတွေအများရပါတယ်။ Christmas အငွေ့အသက်တွေဈေးလာဝဲတဲ့သူတွေနဲ့တိတ်ဆိတ်ကြည်နူးစရာကောင်းပါတယ်။ကျွန်မအတွက်ကဈေးရောက်နေဆိုတာထက်အပျော်ခီးတစ်ခုကိုရောက်နေတယ်လို့ခံစားရပါတယ
်။ Austrian နိုင်ငံ Vienna မြို့တော်မှာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းနှစ်စဉ်ဖွင့်ခဲ့တဲ့ Schönbrunn ဈေးပွဲတော်မှာဒီနှစ်တော့အဲ့တဲ့တသန်းထံမနေလာကြလိမ့်မယ်လို့ပွဲတော်တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။ Christmas နဲ့နှစ်သက်ကူပွဲတော်တွေဟာနိုင်ငံအများစုရဲ့ဆောင်းရာသီမှာကြာရောက်တာမို့စိတ်ရွှင်လန်းတက်ကြွစေဖို့အတွက်မိအလှတွေထွန်းတာမိအောင်တွေနဲ့အလှဆင်တာတွေကိုလုပ်ကြတာဖြစ်ပါတယ်။ Sweden နိုင်ငံ Stockholm မြို့တော်မှာတော့ရာသီဥတုအေဂျင်ပီညတာအရှိဆုံးဖြစ်တဲ့ဒီဇင်ဘာညတွေမှာမြို့တော်ကအထင်ကြီးအဆောက်အဦတွေပေါ်မှာမိအောင်တွေနဲ့ပုံဖော်တဲ့မိထွန်းပွဲတော်ကိုနှစ်စဉ်ကျင်းပလေးရှိပါတယ်။သတင်းတစ်ပတ်ကြာကျင်းပတဲ့ Nobel Week Light ပွဲတော်က Nobel ဆုရှင်တွေရဲ့အမှုပညာ၊သိပ္ပံ၊စာပေ၊ငြိမ်းချမ်းရေးပိုင်းမှာသူမတူတဲ့စွမ်းဆောင်မှုတွေ၊ထူးခြားတဲ့ဖန်တီးတွေးရှိမှုတွေကိုဂုဏ်ပြုပြီးတော့မိအောင်တွေနဲ့တရုတ်ဖော်ပြတာတဲ့ပွဲတော်ဖြစ်ပါတယ်။ Christmas နဲ့နှစ်သက်ကူကာလမှာ Nobel ဆုပြတိုက်ကကျင်းပတဲ့မိထွန်းပွဲတော်ဟာ Stockholm မြို့တော်ရဲ့သမိုင်းနဲ့ Nobel ဆုသမိုင်းကိုချိတ်ဆက်မိမောင်းထိုးပြတာတဲ့ထူးခြားတဲ့ပွဲတော်တစ်ခုဖြစ်ပါရဲ့ရှင်။ကျွန်မဆုမြတ်မောင်ပ
ါ Christmas နဲ့နှစ်ကူးကျူမိလှတွေစီကိုမဆုမြတ်မောင်ခေါ်သွားတာကအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုတော့ VO ရဲ့အင်္ဂါညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မှတ်ခင်လေးပြောပြပေးပါအောင်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာအရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခက်ရက်စေးရေးဆုံးဖြတ်ချက်မူကြမ်းကိုအခြေခြင်ဆွေးနွေးဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့အစီအစဉ်ထားပါတယ်။ဒီမူကြမ်းအရဂါဇာကမ်းမြောင်မှာကပ်ဘေးတင့်နေတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုအခြေအနေနဲ့ပါလက်စတိုင်းအရက်သားတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေအပေါ်စိုးရိမ်ပူပန်မှုတွေအပါအဝင်အစ္စရေးနဲ့ပါလက်စတိုင်းအရက်သားတွေကိုနိုင်ငံတကာဥပဒေအရအကာအကွယ်ပေးနိုင်မှုအတွက်အလေးထားဖော်ပြထားပါတယ်။ပြည်တွင်းစစ်ကြောင်းမတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာကမ္ဘာမှာနှစ်ပေါင်း20ကျော်ဘိန်းထုတ်လုပ်မှုအများဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကိုကျော်တက်သွားပြီလို့ကုလသမဂ္ဂအစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်။2021ခုနှစ်မှာအရက်သားအစိုးရကိုဖယ်ရှားပြီးစစ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေနိုင်ငံအနှံ့ပေါ်ပေါက်လာရာကနေစီးပွားရေးကျဆင်းမှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုတွေတိုးလာခဲ့ကြောင်းကုလသမဂ္ဂမူရင်းစည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီကနေ့ထုတ်ပြန်တဲ့2023ခုနှစ်အရှိတောင်အာရှဘိန်းဆိုင်ပြုံးမှုမှတ်တမ်းမှာဖော်ပြထားတာပါပြီးခဲ့တဲ့နှစ်မှာစိုက်ပျိုးမှု33ရာခိုင်နှုန်းတိုးခဲ့တယ်လို့ဒီနှစ်မှာလည်း18ရာခိုင်နှုန်းထပ်တိုးပြီးဘိန်းဆိုင်ဧက13,640ရှိခဲ့တာပါမြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခါတွေကြီးထွားလာနေတာကုန်သွယ်ရေးနဲ့ထောက်ပို့စနစ်မှာအဟန့်အတားတွေကြုံနေရတာကြက်ငွေမတိမငြိမ်ဖြစ်နေတာတွေနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းအ ਨੇ အချင်းတော့သာရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်တဲ့အစဉ်ကန်စာသစ်ကဖော်ပြလိုက်ပါတယ်2024ခုနှစ်မတ်လအထိခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာတိရာခိုင်နှုန်းကျော်လောက်သာရှိမယ်လို့ပြည်ပခါတွေကြားကစိန်ခေါ်မှုများလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်ရဲ့နှစ်ဝက်အစဉ်ကန်စာမှာခန့်မှန်းထားတာပါ
ကျေးဇူးပါ မခင်လေးအခုလိုသတင်းအချင်းချုပ်အပြီးမှာတော့ VO ရဲ့အင်္ဂါညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လို့ရမှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျိုးကင်းနဲ့ဟယ်လင်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ။This program.